မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်စာသင်နှစ်တစ်နှစ်လုံးနီးပါးရပ်နားထားရတဲ့အကြောင်းလေးကိုပြန်ဖွင့်နိုင်အောင်တာဝန်ရှိသူတွေပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တာနာထွန်းမှာကပ်ရောဂါကြောင့်ပြီးခဲ့တဲ့နှစ်ကလေးကပိတ်ထားရတဲ့အခြေခံပညာအကြောင်းလေးကိုပြန်လည်ဖွင့်လှစ်နိုင်အောင်ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေနဲ့အညီပြင်ဆင်ထားဖို့အခြေခံပညာဦးစီးဌာနကစီစဉ်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလည်းအခြေခံပညာဦးစီးဌာနရဲ့ညွှန်ကြားချက်အရကျန်းမာရေးဆန်သတ်မှတ်ချက်တွေနဲ့ကိုက်ညီအောင်ဆောင်ရွက်ဖို့ပြင်ဆင်နေတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းက VOE ကိုပြောပါတယ
်မနေ့ကအစည်းအဝေးပူတဲ့အလို online meeting လုပ်ပြီးအစည်းအဝေးစလို့နောက်တစ်ပတ်မှစလို့ဘူးလာဖို့ကတော့မဘူးရသည်ဒီကတော့တော့အခြေခံကစပါရဲ့ဘူးကတော့ဇလလာဖို့ဆိုတာမတူဘူးကြောင်းတွေကိုပဲပတ်နေအောင်အဲဒါလုံးသွားဆိုပြီးငါတို့ကတော့ဒါပူတဲ့ကြောင်းတွေကိုပဲပြင်ဆင်တာပေါ့ပါ
ကပ်ရောဂါကြောင့်အခြေခံပညာကျောင်းတွေကိုပြီးခဲ့တဲ့နှစ်ထဲပုံမှန်ကျောင်းဖွင့်ချိန်ထက်နောက်ကျပြီးမှဖွင့်ခဲ့ရပြီးတော့ရောဂါကူးစက်မှုတွေတကြောပြန်ပေါ်ပေါက်ခဲ့တာကြောင့်ကျောင်းတွေဖွင့်ပြီးတစ်လအကြာအောက်ကလထဲမှာပဲပြန်ပိတ်ခဲ့ရတာပါစာသင်နှစ်တစ်နှစ်လုံးနီးပါးပိတ်ထားခဲ့ရတဲ့ကျောင်းတွေကိုတော့တဆင့်ချင်းပြန်ဖွင့်ပေးနိုင်ဖို့အစီအစဉ်ထားတယ်လို့လည်းမွန်ပြည်နယ်ပညာရေးမှူးဒေါက်တာချိုချိုမြအောင်ကပြောပါတယ
်ကိုဗစ်ဗဟိုကော်မတီရဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာထည့်သွင်းသုံးသပ်ပြီးတော့အကြောင်းချင်းရအမျိုးစုံပေါ့နော်ဒီပေါ်မှာသုံးသပ်ပြီးတော့သူ့ရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်တာဖြစ်တယ်။အဲ့ဒီအချက်လက်မူတည်တာဖြစ်တယ်။ဖွင့်တဲ့အခါကျလို့ရှိရင်လေအထက်တန်းအလယ်တန်းမူလတန်းကိုဟလာဟိုတပြိုင်နက်တည်းတခါတည်းမဖွင့်နိုင်သည့်တန်းအောင်မှာအထက်တန်းပြီးရင်အလယ်တန်းအလယ်တန်းပြီးရင်မူလတန်းစသဖြင့်ပေါ့အဲ့ဒီဟာကိုအချိန်အရန်ကြီးအကွာအချာကြီးမဖြစ်စေဘဲပေါ့နော်။ဟိုဖွင့်လက်ခွင့်ရရင်တော့အဲ့ဒီလိုပုံစံမျိုးနဲ့ဖွင့်လက်သွားနိုင်ဖို့အတွက်တော့ဆွေးနွေးထားတာကိုတကယ်လို့သိရပါတယ်ရှင့်။
ပုဂ္ဂလိကကျောင်းတွေမှာလည်းကျောင်းပြန်ဖွင့်ဖို့အတွက်ကျန်းမာရေးအတွက်စံသတ်မှတ်ချက်တွေနဲ့ကိုက်ညီအောင်ပြင်ဆင်နေပါတယ်။ပုဂ္ဂလိကကျောင်းတွေမှာတင်ကြားမှုအတွက်ပြင်ဆင်ဆောင်ရွက်နေတာတွေနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကပုဂ္ဂလိကပညာရေးကဏ္ဍအတွင်းရေးမှူးဦးကျော်မင်းခန့်ကအခုလိုပြောပါရစေ
။အခုတော့စပြီးတော့ပြင်ဆင်နေပါပြင်ဆင်နေတယ်ဆိုတာတန်ရှင်ရေးတွေလုပ်နေပြီ။နောက်ပြီးတော့ဟိုပါတော့ဒီအရင်တော့အချက်80ပြတ်ထန်းထားတဲ့ကျောင်းတွေကအဲအချက်80သူတို့တတ်ဆင်ထားတဲ့ပစ္စည်းကလေးတွေကောင်းမကောင်းစစ်ဆေးနေပြီပေါ့။ဒါပေမဲ့တိတိကျကျအစိုးရကကြောင်းဖွင့်မဲ့ရက်ကိုမထုတ်ပြန်သေးတဲ့အတွက်ကြောင့်ကျင်တော့ပြင်းနေရတယ်ဒါပေမဲ့တိတိကျကျကြီးတော့ပြင်းပြင်းထန်ထန်အားတက်တရောတော့ပြင်ဆင်မှုအတွက်ကတော့နည်းနည်းသောအောင်မယ်နဲ့ထင်တယ်တိကျတဲ့ကြောင်းဖွင့်ရက်တွေပါဒီပါထွက်လာပြီဆိုရင်တော့တို့အပြေချာပြင်ဆင်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်ဆိုတော့အခုရက်ပိုင်းကတော့ဒီကြိုတင်ပြီးတော့ဟိုကြောင်းသားတွေကိုပြန်စီယုံတဲ့အနေနဲ့ကြောင်းတီထောင်တဲ့သူတွေကဒီ online နဲ့ဆက်လက်ပြီးတော့စာလေးတွေနှွှေးထားရအောင်တင်ထားရအောင်ဆိုပြီးတော့စီယုံပြီးတော့အော်သူတို့ကြောင်းသားကိုသူတို့ပြန်ပြီးတော့ remind လုပ်နေတာမျိုးကြီးလည်းကျွန်တော်တို့တွေ့နေရတယ်ပေါ့နော
်ကပ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့စာသင်ကျောင်းတွေကိုပါပိတ်ထားရတာကြောင့်ပညာရေးထိခိုက်မှာကိုနိုင်ငံကအသိဝန်းကလည်းစိုးရိမ်နေတာပါကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ကတော့ကပ်ရောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ကမ္ဘာတဝန်းကျောင်းနေအရွေးကလေးငယ်3ပုံတပုံနီးပါးရှိနေကြောင်းပြီးခဲ့တဲ့နှစ်ထဲမှာပဲတတိပေးခဲ့တာပါကမ္ဘာတဝန်းစာသင်ခန်းနဲ့ဝေးတဲ့ကျောင်းသားတန်ပေါင်း1000ခွဲလောက်မှာတန်460ကျော်လောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်း UNICEF ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မအင်တာနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။